ရုတ်နိုင်ငံကဒီနှစ်2020ခုနှစ်အတွက်ကာကွယ်ရေးအသုံးစရိတ်ကိုမနစ်ကထက် 6.6 ရာခိုင်နှုန်းတိုးမြင့်မယ်လို့ကြေညာပါတယ်။ဒီနှုန်းဟာအနှစ်30အတွင်းမှာကာကွယ်ရေးစရိတ်တိုးမြင့်မှုတွေထဲမှာအနည်းဆုံးနှုန်းဖြစ်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့နိုင်ငံတော်အစိုးရအသုံးစရိတ်စီးရင်မှာကာကွယ်ရေးစရိတ်ကိုအမေရိကန်ဒေါ်လာ 188.16 ဘီလီယံနဲ့ညီမျှတဲ့ရွှေငွေ 1.268 ထရီလီယံသုံးဆွဲမယ်လို့ဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုထံခံထားရတဲ့တရုတ်နိုင်ငံရဲ့စီးပွားရေးဟာအခု2020ခုနှစ်ပထမ3လပတ်မှာပြီးခဲ့တဲ့နှစ်အလားတူအချိန်နဲ့ရှင်ရင်6.8ရာခိုင်နှုန်းကျုံသွားခဲ့ပါတယ်။ပေကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်မျိုးသားလွှတ်တော်မှာဝန်ကြီးချုပ်လီကဲချန်ကပြီးခဲ့တဲ့နှစ်အတွက်စီးပွားရေး36ကိုတင်ပြသွားခဲ့ပေမဲ့အခုနှစ်အတွက်စီးပွားရေးတိုးတက်မှုနှုန်းခန့်မှန်းချက်ကိုပြောမသွားခဲ့ပါဘူး
။經濟運行總體平穩，國內生產總值達到99.1万亿元。
အခုနှစ်မှာအလုပ်ကိုင်တည်ငြိမ်ရေးပြည်သူတွေနေမှုထိုင်မှုဘဝတွေအဆင်ပြေရေးနဲ့စည်ရဲမွေးတင်မှုတိုက်ဖြတ်ပြီးချမ်းသာကြွယ်ဝတဲ့လူမှုအသိုင်းအဝိုင်းဖြစ်အောင်လုပ်ရေးပိုင်းကိုဦးစားပေးလုပ်သွားရမယ်လို့ဝန်ကြီးချုပ်ဒီကေချမ်းကပြောကြားပါရဲ။1990ခုနှစ်ထဲကထုတ်ပြန်လာခဲ့တဲ့နိုင်ငံရဲ့ပြည်တွင်းအသစ်တင်ထုတ်လုပ်မှုတန်ဖိုးရှင်းလင်းချက်ကိုတော့ဒီနှစ်မှာသူကဘာမှပြောမသွားခဲ့ပါဘူး။ဒါပေမဲ့နိုင်ငံရဲ့ကာကွယ်ရေးနဲ့စီးရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုပိုပြီးလုပ်သွားမယ်အကြောင်းနဲ့ထောက်ပို့ရေးနဲ့စစ်လက်လက်ပစ္စည်းပံ့ပိုးနိုင်စွမ်းကိုတိုးချဲ့သွားမယ်လို့ကတိပြုခဲ့ပါရဲ။ကာကွယ်ရေးဆိုင်ရာစံတွေ့တီထွင်မှုတွေတိတ်ပတ်တဲ့ဤပညာဖန်တီးမှုတွေကိုတိုးမြှင့်လုပ်သွားမယ်လို့လည်းဝန်ကြီးချုပ်လီကဲချောင်းကတရုတ်မျိုးသားလွှတ်တော်မှာမိန့်ခွန်းပြောကြားသွားခဲ့ပါတယ်။